ပညာရှိအမျိုးသမီးဟိုးရှိရှိတုန်းကမြို့တစ်မြို့မှာလူဆိုးတွေအများကြီးရောက်လာပြီးမြို့သူမြို့သားတွေစီကနေပစ္စည်းတွေလုပြီးယူသွားကြတယ်။ဒါကြောင့်မင်းကြီးကလူဆိုးတွေကိုအမိဖမ်းဖို့အမိန်ပေးလိုက်တယ်။ဒီသတင်းကိုကြားတဲ့လူဆိုးတွေဟာအနည်းအနားကတောထဲကိုထွက်ပြေးသွားကြတယ်။စစ်သားတွေလည်းမြို့ပေါ်မှာရောတောထဲမှာပါလူဆိုးတွေကိုနေရာအနှံ့လိုက်ရှာချပေးမယ်။ဘယ်မှမရှာလို့မတွေ့တော့ဘူး။စစ်သားတွေကနန်းတော်ကိုဒီတိုင်းပြန်သွားရင်အပြစ်ပေးခံရမှာကြောက်တာကြောင့်အပြန်လမ်းမှာတွေ့တဲ့လူကိုဖမ်းမယ်လို့ဆုံးဖြတ်လိုက်ပြီးတောဆက်မှာလဲထွန်နေကြတဲ့ယောက်ျား၃ယောက်ကိုဖမ်းခေါ်သွားတယ်။မင်းကြီးကလည်းသူ့ရဲ့စစ်သားတွေကိုတန်တရားဝင်စရာအကြောင်းမရှိတာကြောင့်ခေါ်လာတဲ့ယောက်ျား၃ယောက်ကိုတည်တံပေးလိုက်တယ်။မင်းကြီးအမိန်ပေးပြီးသိတ်မကြခင်မှာပဲကျမကိုအဝတ်ပေးပါကျမကိုအဝတ်ပေးကြပါရှင်ဆိုပြီးအော်ငိုနေတဲ့မြို့သမီးတယောက်ရဲ့အတန်ကိုကြားလိုက်ရတယ်အတန်ဘယ်ကလာလဲဆိုတာကိုသိရဖို့စစ်သားတွေကိုတွားကြည့်ခိုင်းတော့စစ်သားတွေကအဲ့ဒီအမျိုးသမီးကိုနန်းတော်ရင်ပြင်မှာတွေ့လိုက်ရတယ်ဒါကြောင့်မင်းကြီးကသူ့တောင်းဆိုတဲ့အတိုင်းအဝတ်ပေးခိုင်းလိုက်တယ်ဒါပေမဲ့အမျိုးသမီးကဒီအဝတ်မဟုတ်ပါဘူးကျမတောင်းတဲ့အဝတ်တွေကိုမင်းကြီးကယူထားပါတယ်ပြန်ပေးပါဆိုပြီးဆန့်ငိုနေတယ်မင်းကြီးကဒါကိုစိတ်ဝင်စားသွားပြီးအဲ့ဒီအမျိုးသမီးကိုသူ့စီခေါ်လာခိုင်းလိုက်တယ်မင်းကြီးကမင်းရဲ့အဝတ်တွေကိုဘယ်သူယူရလဲလို့မေးတယ်အမျိုးသမီးကမင်းကြီးယူထားပါတယ်လို့မကြောက်မရွံ့ပြန်ဖြေလိုက်တယ်မင်းကြီးကဒီမိန်းမဟာအယူလည်းမဟုတ်ပဲငါ့ကိုဒီလိုပြောရဲတယ်အကြောင်းရင်းတစ်ခုခုတော့ရှိရမယ်လို့တွေးမိပြီးငါဘယ်တော့ငါယူလို့လဲလို့ထပ်မေးတယ်အမျိုးသမီးကဒီမနက်မှာစစ်သားတွေကယူပြီးမင်းကြီးကိုပေးလို့မင်းကြီးကိုယ်တိုင်သိမ့်ဖို့အမိန့်ပေးခဲ့ပါတယ်လို့ထပ်ပြောတယ်မင်းကြီးကအားလုံးကိုပွန့်ပွန့်လင်းလင်းတရားပြောခိုင်းတဲ့အခါမှာတော့အမျိုးသမီးကဒီမနက်ကကျမရဲ့မောင်အမျိုးသားနဲ့သားတို့လဲထွန်နေတော့အဖမ်းခံလိုက်ရပါတယ်စစ်သားတွေကသူတို့ကိုလူဆိုးဓမြတွေလို့ဆွဆွဲပြီးဖမ်းသွားတာပါဒါပေမဲ့သူတို့ကတာမန်လေသမားတွေပါသူတို့မှာအပြစ်မရှိတာကိုတရွာလုံးသိပါတယ်ဒါပေမဲ့မင်းကြီးကသူတို့ကိုဖမ်းထားလို့ပြန်ပေးဖို့တောင်းတာဖြစ်ပါတယ်လို့ပြောပြလိုက်တယ်မင်းကြီးကသဘောပေါက်သွားပေမဲ့အမျိုးသမီးရဲ့ဉာဏ်ပညာကိုစမ်းသပ်ခြင်းသေးတာကြောင့်အဝတ်တောင်းတာနဲ့ငါးရဲ့စစ်သားတွေကနမိသားစုကိုဖမ်းတာနဲ့ဘာဆိုင်လဲလို့မေးရ။ဒီတော့အမျိုးသမီးကအမျိုးသားဆိုတာအမျိုးသမီးတို့အတွက်အဝတ်ဖြစ်ပါတယ်။ကျမဟာအဝတ်မရှိဘဲနေရင်မလုံခြုံသလိုအမျိုးသားမရှိဘဲနေရင်လည်းမလုံခြုံပါဘူး။ဒါကြောင့်ကျမအတွက်အဝတ်နဲ့တူတဲ့ကျမယောက်ျားကိုပြန်တောင်းရတာပါလို့ရှင်းပြတယ်။မင်းကြီးကဖမ်းထားတဲ့ယောက်ျား၃ယောက်ကိုခေါ်ပြီးအမျိုးသမီးကိုဘသူကနှစ်မောင်ဘသူကယောက်ျားဘသူကသားလဲလို့မေးတယ်။အမျိုးသမီးကတယောက်ချင်းကိုလက်ညှိုးထိုးပြီးခွဲပြတော့မင်းကြီးကသူ့ရဲ့အမျိုးသားကိုလှုပ်ပေးလိုက်တယ်။ပြီးတော့အဲ့ဒီအမျိုးသမီးကဆက်ပြောတယ်အဝတ်ရှိပေမဲ့တစားမရှိရင်မတင့်တယ်ပါဘူးလို့ပြောတယ်။မင်းကြီးကဘာကိုဆိုလိုတာလဲ။နင်ကတစားကိုလဲလိုချင်တာလားလို့ထပ်မေးတယ်။အမျိုးသမီးကမောင်နဲ့သားဆိုတဲ့တစားကိုလိုချင်တယ်လို့ပြောတော့မင်းကြီးကအဝတ်ကိုတောင်းလို့ပေးပြီးပြီ။ဒါပေမဲ့အခုတစားကိုပါတောင်းတယ်ဆိုတော့မပေးနိုင်ဘူး။မင်းတောင်းဆိုတဲ့၃ယောက်ထဲက၁ယောက်ကိုပဲလွတ်ပေးနိုင်မယ်။ကြိုက်တာရွေးလို့ပြောလိုက်တယ်အမျိုးသမီးကသူ့ရဲ့အမျိုးသားသားနဲ့မောင်၃ယောက်လုံးကိုတယောက်ချင်းသေချာကြည့်ပြီးစဉ်းစားနေတယ်သူတို့၃ယောက်ကလည်းအမျိုးသမီးကိုအားကိုးတကြီးနဲ့ပြန်ကြည့်နေကြတယ်မင်းကြီးနဲ့အဲ့ဒီအမျိုးသမီးရဲ့အမေဖြစ်ကိုစိတ်ဝင်တစားစောင့်ကြည့်နေကြတဲ့ပရိသတ်ကလည်းသူ့ဘသူကိုရွေးမလဲဆိုတာကိုစိတ်လှုပ်ရှားစွာစောင့်နေကြတယ်နောက်ဆုံးမှာအမျိုးသမီးကသူ့ရဲ့မောင်ကိုရွေးလိုက်တယ်။မင်းကြီးကအကြောင်းရင်းကိုသိပေမဲ့စောင့်ကြည့်နေတဲ့ပရိသတ်နားလဲအောင်မ ဘာလို့မင်းပထမဦးဆုံးတောင်းတဲ့အဝင်းနဲ့တူတဲ့ယောက်ျားကိုမရွေးပဲမောင်ကိုရွေးတာလဲလို့မေးတယ်။ကျမအသက်ရှင်နေသရွေ့ယောက်ျားဆိုတာအချိန်မရွေးပြန်ယူလို့ရနိုင်ပါတယ်။ယောက်ျားရှိနေသရွေ့လဲတားရနိုင်ပါတယ်။မောင်ကတော့ကျမမိဘတွေတည်သွားတာကြောင့်ပြန်မရနိုင်တော့လို့မောင်ကိုရွေးလိုက်တာပါလို့အမျိုးသမီးကရှင်းပြလိုက်တယ်။ဆောင်ကြည့်နေကြတဲ့ပရိသတ်တွေကအမျိုးသမီးရဲ့ပညာရှိပုံကိုအယံသဘောကျလေးစားသွားပြီး၃ယောက်လုံးကိုလွတ်ပေးဖို့မင်းကြီးကိုတောင်းဆိုကြတယ်။အစတည်းကလွတ်ပေးဖို့စဉ်းစားထားပြီးတဲ့မင်းကြီးကလည်းအားလုံးတောင်းဆိုတဲ့အတိုင်းယောက်ျား၃ယောက်လုံးကိုသူတို့ချစ်ရတဲ့ပညာရှိအမျိုးသမီးစီပြန်သွားနိုင်ဖို့လွတ်ပေးလိုက်တယ်။